This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အထံလွှတ်ပေးနေပါပြီ။
ဗီဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဗီရုကနေကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG မှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်ဒီကနေ့2025ခုနှစ်ဇူလိုင်လ24ရက်နေ့ဗီဒီယို NUG ရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုထုတ်လွှင့်ပေးပါတော့မယ်ရှင်ခုပထမဆုံးဗီဒီယို NUG စီးရီးသတင်းကောက်ထုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးပါမယ်ရှင
်။ Radio NUG သတင်းရှင်များမင်္ဂလာပါခင်ဗျာ။ကုချင်းအစပြီး2025ခုနှစ်ဇူလိုင်လ24ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့စီးရီးသတင်းများကိုကျွန်တော်ရန်တိုင်းကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့အုတ်ဖုံမြို့နယ်မှာပြည်သူပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတော်လှန်ရေးတပ်တွေတိုက်ခိုက်တဲ့သတင်းပဲဖြစ်ပါလိမ့်။ပဲခူးတိုင်းအုပ်ပုံမြို့နယ်ကဂျိုကိုပင်ခြေရွာမှာဝင်ရောက်တက်ဆွဲပြီးပြည်သူပိုင်နေအိမ်တွေကိုမီးရှို့ဖျက်ဆီးနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတော်လိုင်းပူပေါင်းတပ်ဖွဲ့တွေတိုက်ခတ်ခဲ့တယ်လို့တာဝတီခံပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကထုတ်ပြန်ပါတယ်။အင်အား150ဝန်းကျင်နဲ့ဂျိုကိုပင်ရွာမှာတက်ဆွဲနေပြီးနေအိမ်တွေကိုမီးရှို့ဖျက်ဆီးနေတဲ့စစ်ကောင်စီတပ်ကိုဇူလိုင်လ22ရက်နဲ့23ရက်မှာတာဝတီခံပကဖအမှတ်1တိုက်ခတ်ရေးတပ်ခွဲတွေဖြစ်တဲ့ရွှေတန်းမြေပြည်သူ့ကာကွယ်ရေးအဖွဲ့မုံညုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တရင်3831တက်ခွန်ကဂျိုးပင်ကောင်ဟီရိုပျောက်ကြားတက်ဖွဲ့နဲ့ဇီကုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တို့ကပူးပေါင်းတိုက်ခတ်ခဲ့တာလို့သိရပါတယ်။ဇူလိုင်လ23ရက်နေ့တိုက်ပွဲမှာနှစ်ဖက်အပြန်အလှန်ပစ်ခတ်ချိန်တနအိကျော်ကြာမြင့်ခဲ့ပြီးစစ်တပ်ဘက်က20ခန့်တေဆုံသွားသလိုစစ်သုံးဆောင်ပစ္စည်းတချို့သိမ်းဆည်းရရှိခဲ့တယ်လို့လည်းတော်လိုင်းတက်တွေဘက်ကပြောပါတယ်။ဒီတိုက်ပွဲမှာတော်လိုင်းတက်ဖွဲ့တွေဘက်ကထိခိုက်ကြဆုံးမှုမရှိခဲ့ပဲနေမြေရှင်လင်းရေးလုပ်ငန်းတွေကိုဇူလိုင်လ23ရက်ညပိုင်းမှာလုဆောင်ခဲ့တယ်လို့လည်းအသိပေးပါတယ်။ဇူလိုင်လ20ရက်နေ့မနက်ပိုင်းကလည်းအုပ်ပုံမြို့နယ်ဂျိုကိုပင်ရွာဘက်အင်အား150ခန့်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကို Black Dragon GBK PDF ကရဲဘော်တွေကကြားပြတ်တိုက်ခတ်ခဲ့ပါသေးတယ်။အဲဒီတိုက်ခတ်မှုမှာလက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပြီးစစ်တပ်က5ဦးသေဆုံးက3ဦးဒဏ်ရာရရှိခဲ့ပြီးတော်လိုင်းရဲဘော်တွေအထိခိုက်မရှိခဲ့ပေမဲ့စစ်ကောင်စီဘက်ကအရသာပြည်သူ5ဦးကိုလူသားတိုင်းအဖြစ်ဖမ်းဆီးခဲ့တယ်လို့အသိပေးထားပါတယ်။စစ်ကောင်စီဟာအရသာပြည်သူတွေကိုလူသားတိုင်းအဖြစ်ဖမ်းဆီးတာတွေလှုပ်ဆောင်နေတဲ့အတွက်ပြည်သူတွေအနေနဲ့စစ်ကောင်စီတပ်ဖွဲ့တွေရှိတဲ့နေရာအနီးသွာလာနေထိုင်တာတွေမလုပ်ကြဘို့တိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာအခုတခါကမ်းမမြို့ပေါ်မှာစစ်ကောင်စီတပ်ဖွဲ့ကိုပစ်ခတ်တိုက်ခတ်ရမှာစစ်သား2ဦးသေဆုံးပြီး3ဦးဒဏ်ရာရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်မကွေးတိုင်းကုတ်ကုံမြို့နယ်ကမ်းမမြို့ပေါ်မှာစစ်ကောင်စီတပ်သားတွေကိုတိုက်ခတ်ခဲ့ရမှာစစ်သား2ဦးသေဆုံးပြီး3ဦးဒဏ်ရာသွားတယ်လို့ Tiger Warrior Force ဖွဲ့ကထုတ်ပြန်ထားပါတယ်ဇူလိုင်လ19ရက်ညနေပိုင်းကကမ်းမမြို့ပေါ်တနေရာမှာထမင်းထုတ်လာပို့တဲ့စစ်သားတွေကိုပစ်ခတ်တိုက်ခိုက်ခဲ့တာမှာစစ်တပ်ကထိခိုက်သေးဆုံးမှုတွေရှိသွားတာလို့သိရပါတယ်။အရိတိုက်ခတ်မှုကိုတော့ Tiger Warrior Force TWF, Red Giant, YGF လူငယ်ပျောက်ကြားတပ်ဖွဲ့အလင်းနှံပျောက်ကြားတပ်ဖွဲ့မြိုင် PIPTF တို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်ပါလိမ့်ခင်ဗျာ။ဆလဘီတန်ယူစီယမ်မြို့နယ်မှာစစ်တပ်ကင်းမုန်းနေရာကိုတော်လိုင်းတပ်တွေတိုက်ခတ်မှုမှာစစ်သား5ဦးသေဆုံးပြီး3ဦးထဏ်မှန်းထဲဒဏ်ရာသွားတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မုံမီနယ်တန်ယူစီယမ်မြို့နယ်ထင်းရှုရဲစခန်းဒီစစ်ကောင်စီတပ်ဖွဲ့ကင်းမုန်းနေရာကိုတော်လိုင်းတပ်ဖွဲ့တွေတိုက်ခတ်ခဲ့ရမှာစစ်ကောင်စီတပ်ဖွဲ့ဝင်5ဦးသေဆုံးပြီး3ဦးထဏ်မှန်းထဲပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့မုံပြည်တော်လိုင်းရဲတပ် MSRF ကထုတ်ပြန်ထားပါတယ်။စစ်ကောင်စီလက်အောက်ခံထင်းရှုရဲစခန်းနဲ့ဂိုက်200ကျော်မှရှိတဲ့ကင်းမုန်းနေရာကိုတော်လိုင်းတပ်တွေကဇူလိုင်လ22ရက်မနက် 7:00 မိနစ် 20 အချိန်မှာဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးစစ်တပ်ဘက်ကရဲ2ဦးစစ်သား3ဦးသေဆုံးက3ဦးထဏ်မှန်းပြင်းထန်ဒဏ်ရာရခဲ့တာလို့ဆိုပါတယ်။အရေးတိုက်ခတ်မှုကိုတော်လိုင်းမဟာမိတ်ပူးပေါင်းတပ်တွေဖြစ်တဲ့မွန်ပြည်တော်လိုင်းတပ် MSRF ရေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPDF နဲ့ KNLA တပ်ရင်း28တပ်ခွဲ1တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါလိမ့်ခင်ဗျာ အခုတခါတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့အရာရီမြေကျောင်းတိုင်းဆန်တက်လာတဲ့စစ်သည်မော့အုပ်ကထီချမ်းမြို့နယ်ကမောင်းကုန်းကျေးရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အရာရီမြေကျောင်းတိုင်းဆန်တက်လာတဲ့စစ်သည်မော့အုပ်ကထီချမ်းမြို့နယ်ကမောင်းကုန်းကျေးရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အိမ်တွေမီးလောင်ပျက်စီးသွားတယ်လို့ဒေသတွင်းသတင်းတွေကိုဖော်ပြနေတဲ့ထီချမ်း Revolution TR ဖွဲ့ကပြောပါတယ်။အရာရီမြေကျောင်းတိုင်းဆန်တက်လာတဲ့စစ်သည်မော့အုပ်ကဒီကနေ့ဇူလိုင်လ24ရက်မနက်9:00ကျော်အချိန်မှာလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ထီချမ်းမြို့နယ်မောင်းကုန်းကျေးရွာနီးမှာရှိတဲ့စီဆိုင်ကိုလည်းစစ်တပ်ကဒရုန်းနဲ့မီးလောင်ပုံးတွေကျဲချသွားတယ်လို့ဆိုပါတယ်။လက်ရှိမှာအခြေအနေတွေရှုပ်ထွေးနေစေမလို့အရသာပြည်သူထိခိုက်မှုအခြေအနေကိုတော့အတိအကျမသိနိုင်သေးဘူးလို့လည်းထီချမ်း Revolution TR အဖွဲ့ကအသိပေးပါတယ်။ထီချမ်း Revolution TR အဖွဲ့ထုတ်ပြန်ချက်အရစစ်သမော့အုပ်မှာတင်မော18ဆင်းပါဝင်တယ်လို့သိရပါတယ်။အကြံဘက်စစ်ကောင်စီတပ်ရဲ့စစ်ရင်တွေ AR မြေကျောင်းတိုင်းဆန်တက်လာတာနဲ့ပတ်သက်လို့မြေကမ်းဘေးမှာနေသူတွေအရေးပေါ်ပြောင်းရွှေ့နေထိုင်ကြဖို့ဗမော်ခရိုင်ပြည်သူ့ကာကွယ်တပ်ဖွဲ့ကလည်းသတိပေးထုတ်ပြန်ထားပါတယ်စစ်သည်မော်တွေဆန်တက်လာတာနဲ့အမျှလေချောင်းရေချောင်းတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဖြစ်လာနေတာကြောင့်မြည်သူလူလူအနေနဲ့မြေကမ်းသားတစ်လျှောက်သွာလာတာမျိုးတွေပွဲလမ်းသဘင်တွေမလုတ်ဖို့နဲ့လူစုလူဝေးရှိတဲ့နေရာတွေကိုမသွားဖို့စစ်သည်မော်တွေအစုံအစံကင်းစင်သွားပြီးဆိုမှနေရက်ကိုပြန်ကြဖို့ဗမော်ခရိုင်ပြည်သူ့ကာကွယ်တပ်ဖွဲ့ကသတိပေးထားပါတယ်ခင်ဗျာဆက်လက်ပြီးစစ်ကောင်စီတပ်ဟာလာစဉ်စစ်မှုထမ်းတပ်သား 9,000 ဝန်းကျင်ကိုစုဆောင်းလေ့ကျင့်ပေးနေပြီးစစ်မှုထမ်းအပတ်စဉ်30အထိတနန်းစဉ်တပ်သားဥယျာဉ် 9,000 ကျော်တည်ရှိလာတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။စစ်ကောင်စီတပ်ဟာလာစဉ်စစ်မှုထမ်းတပ်သား 9,000 ဝန်းကျင်ကိုစုဆောင်းလေ့ကျင့်ပေးပြီးစစ်မှုထမ်းအပတ်စဉ်30အထိတနန်းစဉ်တပ်သား 9,000 ကျော်တည်ရှိလာပြီလို့ဇူလိုင်လ24ရက်မှာမြန်မာစစ်ဘက်ရေးရာနဲ့လုံခြုံရေးဆိုင်ရာလေ့လာရေးအဖွဲ့ကဖော်ပြပါတယ်။2025မေလ5ရက်နေ့မှာတနန်းစဉ်ခဲ့တဲ့စစ်မှုထမ်းအပတ်စဉ်30အထိစစ်ကောင်စီတပ်ဟာလူငယ် 9,000 ကျော်ကိုစုဆောင်းလေ့ကျင့်ပေးနိုင်ခဲ့တာဒနုပြည်သူ့လွတ်မြောက်ရေးတပ်တော် DPLA ထံအလင်းဝင်ရောက်ပူးပေါင်းလာခဲ့တဲ့တပ်သား93ရဲ့ကိုပိုင်အမှတ်ဟာပစ1933918ဖြစ်တာကိုတွေ့ရှိရတယ်လို့ဖော်ပြပါဗျ။တပ်သား93ဟာစစ်ကောင်စီတပ်ရဲ့ဖမ်းဆီးစုဆောင်းခံရပြီးတဲ့နောက်တပ်တက3ကျိုင်းတောင်းတင်တန်းကျောင်းစစ်မှုထမ်းအပတ်စဉ်30မှာတက်ရောက်ခဲ့ရပါတယ်။စစ်ကောင်စီတပ်ဟာလာစဉ်စစ်မှုထမ်းတပ်သား 9,000 ဝန်းကျင်ကိုစုဆောင်းလေ့ကျင့်ပေးခဲ့ပြီးချေလင်းတက်ခဲ့ရေးတက်များရဲ့အင်အား2ဆနီးပါးကိုဖြစ်တင်းပေးနိုင်ခဲ့တယ်လို့ဖော်ပြပါဗျ။အင်အားချိနဲ့ပြိုလဲစာပြုနေတဲ့စစ်ကောင်စီတပ်ဟာစစ်မှုထမ်းအင်အားတွေကိုအုံချပြီးနေရာဒေသချို့မှာအင်အားအလုံးရင်းနဲ့တံပြန်ထိုးစစ်ဆင်သိမ့်ပိုက်နိုင်တဲ့အထိပြင်ဆင်ပြောင်းလဲလာနိုင်တာကိုတွေ့ရှိနေရတယ်လို့မြန်မာစစ်ဘက်ရေးရာနဲ့လုံခြုံရေးဆိုင်ရာလေ့လာရေးအဖွဲ့ကဖော်ပြပါဗျ။အခုဇူလိုင်လ4ရက်နေ့အထိစစ်မှုထမ်းအပတ်စဉ်12ခုကိုလေ့ကျင့်တင်နန်းဆင်းပေးခဲ့ပြီးဖြစ်ကစစ်မှုထမ်းအပတ်စဉ်13ကိုလည်းဩဂုတ်လပထမပတ်တွင်တင်နန်းဆင်းဖို့ပြင်ဆင်လျက်ရှိနေပါတယ်။စစ်ကောင်စီတပ်ဟာပြည်သူ့စစ်မှုထမ်းတင်နန်းအပြင်ပုံမှန်စုဆောင်းနေတဲ့စစ်အခြေခံတင်နန်းအပတ်စဉ်တွေကိုလည်းစစ်အခြေခံလက်ကျင်တပ်များမှတပြိုင်တည်းထဲလက်ခံလက်ကျင်ပေးနေတာကိုတွေ့ရှိရတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ဟာလူငယ်တွေကိုနီးလန်းမျိုးစုံနဲ့ဖမ်းဆီးစုဆောင်းပြီးစစ်မှုထမ်းအပတ်စဉ်15အထိဖွင့်လှစ်နိုင်ခဲ့ကစစ်တင်နန်းကျောင်း22ခုမှလက်ကျင်ပေးနေပြီးအလားတူလူငယ်လူရွယ်တွေကိုစုဆောင်းရရှိနိုင်ဖို့အတွက်အချို့သက်စီယုံချင်းနီးလန်းတွေကိုလည်းစနစ်တကျလှုပ်ဆောင်လျက်ရှိတယ်လို့ဆိုပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့တပေချင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကိုဝင်းရောက်တာဝန်ထမ်းဆောင်ရန်တနန်းသားများခေါ်ယူတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။တပေချင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့သို့ဝင်းရောက်တာဝန်ထမ်းဆောင်ရန်တနန်းသားများခေါ်ယူနေကြောင်းဇူလိုင်လ23ရက်မှာတပေချင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကအသိပေးကြေညာပါတယ်။ကျွန်တော်တို့မျှော်ရင်မှန်းတဲ့ပန်းတိုင်ရောက်ဖို့ဆိုတာအရင်ကထက်အဆပေါင်းများစွာကြိုးစားပြီးဗပောင်းစုံကနေတံပြန်နိုင်ဖို့လိုပါတယ်။တော်လိုင်းရဲ့ကလာကြာမြင့်လာတာနဲ့အမျှတော်လိုင်းရဲ့အရှိန်မြင့်တင်ဖို့ရာအတွက်တပေချင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့မှာတာဝန်ထမ်းဆောင်မှုတင်နန်းသားတွေထပ်မံခေါ်ယူနေပါတယ်လို့ဆိုပါတယ်။တာဝန်ထမ်းဆောင်မဲ့သူတွေဟာကျန်းမာရေးကောင်းမွန်သူ၊လူမှုရေးအရှုပ်ရှင်းကင်းသူ၊ချမှတ်ထားတဲ့စီမံစည်းကမ်းတွေကိုလိုက်နာနိုင်သူ၊အကျင့်စာရိတ္တကောင်းမွန်သူ၊မှုရစေဝါကင်းရှင်းသူ၊အသက်18နှစ်ပြည့်သူဖြစ်ရမယ်လို့ဖော်ပြပါရှိပါတယ်။တာဝန်ထမ်းဆောင်လိုပါကတပေချင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ Page Messenger မှာဆက်သွယ်မေးမြန်းလျှောက်ထားလို့ရပြီလို့ဆိုပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းတို့ချက်တွေကို Radio NUG သတင်းတောက်ကိုခန့်နဲ့တာဂီတို့ကပေးပို့ထားတာဖြစ်ပါလေခင်ဗျာ
။စီးရီးသတင်းတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်။ဆက်လက်ပြီးပြည်ရင်းသတင်းများကိုတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဇူလိုင်လ24ရက်နေ့ Radio Energy ညပိုင်းပြည်တွင်သတင်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ဒီမှာကတော့ຫນွေဥမုံမှာဒီမှာအဆုံးတင်ပြပေးမယ့်သတင်းကတော့ဘေးကင်းလုံခြုံသောကျောင်းမြဘေးကင်းလုံခြုံသောပညာရေးကမ်ပိန်းတွင်ပါဝင်ရန် Energy ပညာရေးဒုတိယဝန်ကြီးတိုက်တွန်းတဲ့သတင်းဖြစ်ပါတယ်။ဘေးကင်းလုံခြုံသောကျောင်းမြဘေးကင်းလုံခြုံသောပညာရေးကမ်ပိန်းမှာပါဝင်ရန် NGO ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဂျာထွဲပန်ကတိုက်တွန်းလိုက်ပါတယ်။ဘေကင်းလုံခြုံသောအကြောင်းများဘေကင်းလုံခြုံသောပညာရေးကမ်ပိန်းအတွက်အမေရိကန်ဒေါ်လာ၄သိန်းအမှန်ချက်ထားရှိပြီးကမ်ပိန်းကာလမှဇူလိုင်လ15ရက်မှဩဂုတ်လ30ရက်နေ့အထိသတ်မှတ်ထားပါတယ်။ဂျမစီယုစုရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်သူတို့ဖြင့်ကျမတို့ရဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေဟာပညာကိုလွတ်လပ်စွာသင်ယူခွင့်ဆုံးရှုံးလျက်ရှိပါတယ်။တိုင်းပြည်ရဲ့လူသားရေးမြင့်များကိုစီယုစုကရွယ်ချက်ရှိရှိချိုးနှိမ်ဖျက်ဆီးနေတာဖြစ်ပါတယ်။ဒီတိုင်းပြည်ရဲ့ကလေးတွေဘေးကင်းလုံခြုံစွာပညာသင်ကြားနိုင်ရေးအတွက်ဘေးကင်းလုံခြုံတဲ့စာသင်ကျောင်းတွေရေးဖို့လိုအပ်တယ်လို့ခိုင်မာတဲ့ဘုံခုခြင်းတွေလေကြောင်းအချက်ပေးစနစ်တွေလည်းမရှိမဖြစ်လိုအပ်နေပါတယ်ဒီအတွက်ကြောင့်လည်းကျမတို့ပညာရေးဝန်ကြီးဌာနက Safe School Safe Education Campaign ကိုဆောင်ရွက်ရတာဖြစ်တယ်လို့သူဝင်ကြီးကပြောပါတယ်မြန်မာနိုင်ငံတွင်ကလေးသင်ငယ်များကာကွယ်ရေးစီမံများရှိတဲ့အကြောင်းတွေမှာဘေးကင်းလုံခြုံစွာပညာဆက်လက်သင်ယူခွင့်ရရှိနိုင်စေရန်အတွက်ဘေးကင်းလုံခြုံသောအကြောင်းများဘေးကင်းလုံခြုံသောပညာရေးကမ်ပိန်းမှာပါဝင်လူတန်းကူညီပံ့ပိုးပေးကြဖို့ပညာရေးဝန်ကြီးဌာနကဖိတ်ခေါ်ထားပါတယ်ရှင်ဆလပီစီအုပ်စုရဲ့အကြမ်းဖက်ဖျက်ဆီးရန်ရာတွေဟာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဖြေရှင်းနေမဟုတ်ဘူးဆိုတာထင်ထင်ရှားရှားမြင်တွေ့နိုင်တယ်လို့ကုလဆိုင်ရာမြန်မာတမကြီးပြောကြားတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။ဂျမစီအုပ်စုနဲ့သူတို့ရဲ့အကြမ်းဖက်ဖျက်ဆီးရေးရန်ရာတွေဟာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဖြေရှင်းနေမဟုတ်ဘူးဆိုတာထင်ထင်ရှားရှားမြင်တွေ့နိုင်တယ်လို့ကုလဆိုင်ရာမြန်မာတမကြီးဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ်။ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကောင်စီရဲ့ခုနှစ်စဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအဆင့်မြင့်နိုင်ငံရေးဖိုရမ်အဆင့်မြင့်ရရှိများအစည်းအဝေးရဲ့ထွေထွေဆွေးနွေးမှုကဏ္ဍမှာကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်တမကြီးဦးကျော်မိုးထွန်းကအခုလိုပြောကြားလိုက်တာပဲဖြစ်ပါတယ်။ပြင်ဆင်ကျင်းပတဲ့ကုလအစည်းအဝေးတွေကနေစဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာညီမန်းချက်တွေအကောင့်ထည့်ဖော်ခဲ့တဲ့အတွက်မြန်မာနိုင်ငံအနေနဲ့အောင်မြင်မှုတွေနဲ့စိန်ခေါ်မှုတွေကိုပြန်လည်သုံးသပ်နိုင်တဲ့ခွင့်လန်းဖန်တီးပေးခဲ့တယ်လို့တမကြီးကဆိုပါတယ်။ဒါပေမဲ့2021ခုနှစ်မှာစစ်တပ်ကတရားမဝင်ဆီယနာသိမ်းဖို့ကြိုးပမ်းခြင်းကစပြီးမြန်မာနိုင်ငံဟာအရင်ကရရှိခဲ့တဲ့ဖွံ့ဖြိုးရေးအောင်မြင်မှုတွေဆော့ယုတ်လာတာနဲ့ကြုံတွေ့နေရတယ်လို့စီဝေးတရားလာသူတွေကိုတဆက်တည်းအတည်ပြုခဲ့ပါတယ်။ရမစိယုစုဟာစေယုံတွေနဲ့ကျမရဲ့စောင့်ရှောက်မှုဌာနတွေကိုစီးနင်းတိုက်ခိုက်တာနဲ့စေဘဆိုင်ရာအကူအညီပေးနေတဲ့ကျမရဲ့ဝန်ထမ်းတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်ပြီးကျမရဲ့စနစ်ကိုရွေချက်ရှိရှိဖျက်ဆီးခဲ့တယ်လို့အတည်ပြုခဲ့ပါတယ်။ဂျမစစ်တပ်ကမြို့သမီးတွေရဲ့အခြေခံခွင့်ရေးတွေကိုပြင်းနေဖို့သူတို့သုံးပြနေကြနီလန်တစ်ခုဖြစ်တဲ့ရုပ်ပိုင်းဆိုင်ရာနဲ့ digital ဆိုင်ရာနဲ့ပဲနှစ်ခုစလုံးမှာပြပခနဲ့ဆက်နွယ်တဲ့နိုင်ပိုင်းဆိုင်ရာအကြံဖတ်မှုတွေနဲ့ကျမခြေပြုအကြံဖတ်မှုတွေကိုနှစ်ပေါင်းများစွာကျူးလွန်ခဲ့တယ်လို့လည်းထပ်ပြီးအတည်ပြုခဲ့ပါတယ်။စစ်တပ်ကတရားမဝင်အာဏာသိမ်းပြီးနောက်ပိုင်းမှာတရားဥပဒေစိုးမိုးမှုပြိုလဲသွားတာနဲ့အတူတာဝန်ယူမှုတာဝန်ခံမှုကင်းမဲ့လာပြီးလူငယ်ယောက်ျားလေးတွေကိုပြစ်မှတ်ထားတဲ့တင်းကျပ်စစ်မှုထမ်းစေခိုင်းတာကြောင့်လူငယ်များပြားနိုင်ငံစွန့်ခွာလာခဲ့မှုဟာစိုးရိမ်ဝေရာအခြေအနေကိုရောက်ရှိလာပြီလို့လည်းကုလဆိုင်ရာမြန်မာတမကြီးကပြောကြားခဲ့ပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီနဲ့မန္တလေးတိုင်းပြည်သူ့အုပ်ချုပ်ရေးဖွဲ့များအစည်းအဝေးမှာအုပ်ချုပ်ရေးဆိုင်ရာပေါင်းဆက်လုပ်ငန်းများနဲ့ပတ်သက်ပြီးဆွေးနွေးတဲ့သတင်းဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီနဲ့မန္တလေးတိုင်းမှာပြည်သူ့အုပ်ချုပ်ရေးဖွဲ့များတွဲဆုံဆွေးနွေးပွဲအစည်းအဝေး15မြို့ဆောင်2025ခုဇူလိုင်23ရက်နေ့နေ့လယ်တနားရီအချိန်မှာကျင်းပပြုလုပ်ခဲ့ရာစည်းဝေးမှာဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီတွင်ရမှုဖွဲ့ဝင်ပညာရေးဝန်ကြီးဌာနမြေတံအတွင်းမှာဖွင့်ပါစကားပြောကြားခဲ့ပါတယ်။အဲဒီနောက်ပြည်သူ့အုပ်ချုပ်ရေးဖွဲ့ဝင်တွေကအုပ်ချုပ်ရေးဆိုင်ရာပေါင်းဆက်လုပ်ငန်းများနဲ့ပတ်သက်ပြီးသိရှိလိုသည့်များကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနအသီးသီးရဲ့တာဝန်ရှိသူတွေမှပြန်လည်ဖြေကြားခဲ့ပါတယ်။ဆိုမှာတွဲဆောင်ပွဲတို့မြေတံအတွင်းများဒုတိယအတွင်းများတွဲဘက်အတွင်းများဌာနဆိုင်ရာများမှတာဝန်ရှိသူများနဲ့မန္တလေးတိုင်းမှမြို့နယ်ပြည်သူ့အုပ်ချုပ်ရေးဖွဲ့ဝင်များတက်ရောက်ခဲ့ကြပါတယ်ရှင်။ဂျမစစ်တပ်ရဲ့ကွပ်မျက်ချင်းခံခဲ့ရတဲ့ဒီမိုကရေစီရေလှောက်ရှားသူ၄ဦးကိုအောက်မေ့တရိယာနေတယ်လို့ဗြိတိန်ဆိုတဲ့အကြောင်းအရာကိုလည်းတင်ပြပေးပါအောင်မယ်။လွန်ခဲ့တဲ့3နှစ်တုန်းကဂျမစစ်တပ်ရဲ့ကွပ်မျက်ချင်းခံခဲ့ရတဲ့ဒီမိုကရေစီရေလှောက်ရှားသူ၄ဦးကိုအောက်မေ့တရိယာဆဲဖြစ်တယ်လို့ဗြိတိန်ဆိုရကထုတ်ပေါ်ပြောဆိုလိုက်ပါတယ်။ဤသူဆိုရစီကနေအာဏာလွတ်ယူထားတဲ့ဂျမစစ်ကောင်စီကဒီမိုကရေစီရဲ့တက်ကြွလှောက်ရှားသူတွေဖြစ်တဲ့ကိုဂျင်မီ၊ကိုဖြိုးစရာတို့၊ကိုလှမျိုးအောင်နဲ့ကိုအောင်သူရစိုးတို့ကိုတည်တန်းချမှတ်ပြီး2022ခုနှစ်ဇူလိုင်လ23ရက်မှာဂျိုးပေးကွက်မြက်ခဲ့တာနဲ့ပတ်သက်လို့ဗြိတိန်ဆိုရကဒီကနေ့ဇူလိုင်လ24ရက်မှာထုတ်ပြန်လိုက်တာဖြစ်ပါတယ် UK ဆိုရနဲ့လွန်ခဲ့တဲ့3နှစ်ကမြန်မာဆီဆိုရရဲ့မတရားကွက်မြက်ခြင်းခံခဲ့ရတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူ၄ဦးကိုအောင်မေ့တရိယာနေတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံမှာဝန်ထမ်းချေကွဲပွဲအသက်ဆုံးရှုံးခဲ့ရသူအားလုံးနဲ့ခုချိန်ထိမတရားဖမ်းဆီးချုပ်နှောင်ခံရသူတွေအားလုံးကိုလည်းအောင်မေ့တရိယာနေတယ်လို့လည်းပါဝင်ပါတယ်သူတို့ဟာဂျမ်ဖတ်စစ်ဆေးမှုတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့ကြုံတွေ့ရတဲ့အပြင် လုံလောက်တဲ့ဇီဝကုသမှုရရှိပိုင်ခွင့်နဲ့ငင်းပယ်ခံရတာတွေနဲ့လည်းမကြခဏရင်းဆိုင်ကြုံတွေ့နေရတယ်လို့ထုတ်ပြန်ချက်ကဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခြင်းကစပြီးအခုချိန်ထိနိုင်ငံရေးကျဉ်းသား2000ကျော်ဖမ်းဆီးချုပ်နှောင်ခံထားရဆဲဖြစ်ပြီးနိုင်ငံရေးကျဉ်းသား9000နီးပါးဖမ်းဆီးချုပ်နှောင်ခံထားရစဉ်တွင်ပေးဆုံးခဲ့ရတယ်လို့လည်း UK အင်မြန်မာကထုတ်ပြန်ထားပါတယ်။ကူဘာထဲမှာပဲကျောင်းသားများတမကအဖွဲ့ဝင်ဖြစ်ကချော့လှုံရှားသူမဝီအောင်နဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဖွဲ့ဝင်နိုင်ငံလှုံရှားသူကိုပြည့်စုံအောင်တို့ဖမ်းဆီးချုပ်နှောင်ခံထားရစဉ်အတွင်းသိဆုံးခဲ့ရတဲ့တရင်စီရင်ခန်းစာတွေကြေကွဲဝန်းနေပွဲထွက်ပေါ်လာတယ်လို့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျောင်းအတွင်းမှာချိန်ပြီးဆေးဘက်ဆိုင်ရာကုသမှုမရရှိခဲ့တာဟာသူတို့သက်ဆုံးရှုံးခဲ့တာရဲ့အဓိကအကြောင်းရင်းတစ်ခုဖြစ်တယ်ဆိုတာထင်ရှားတယ်လို့ထုတ်ပြန်ချက်ကမှတ်ချက်ပြုထားပါတယ်။မြန်မာစစ်အစိုးရအနေနဲ့လူခွင့်ရေးကိုလေးစားလိုက်နိုင်ရမှာဖြစ်တဲ့အတွက်မတရားဖမ်းဆီးချုပ်နှောင်ခံထားရသူတွေအားလုံးကိုရန်စုံလုပ်ပေးဖို့ UK အစိုးရကထပ်ပြီးတောင်းဆိုထားပါတယ်ရှင်။ကောင်းလာရှိရှိကေလန်လန်စာအုပ်အယောင်ကမ်ပိန်းပိတ်သိမ်းရန်ရပ်ပိုင်းတာလူတို့ရဲ့တရင်ကိုတင်ပြပေးပါအောင်မယ်။ကောင်းလာရှိရှိကေလန်လန်စာအုပ်အယောင်ကမ်ပိန်းပိတ်သိမ်းရန်ရပ်ပိုင်းတာလူတို့ကြောင့် Syria Medical Network ကအသိပေးဆိုပါတယ်။ကောင်းလာရှိရှိကေလန်လန်စာအုပ်အယောင်ကမ်ပိန်းဟာထိုင်းဆန်မှုများစွာနဲ့အကြောင်းမျိုးမျိုးကြောင့်တကယ်အုပ်ရဲ့1300ရဲ့10ရာခိုင်နှုန်းကသာရောင်းချခဲ့ရပြီးကမ်ပိန်းကာလ2လပြည့်ပြီဖြစ်တဲ့အတွက်ပိတ်သိမ်းရတော့မှဖြစ်ကြောင်းစိတ်မကောင်းစွာနဲ့ကြေညာပေးလိုက်ရပါတယ်။ထမှန်ထုတ်ဝေဖို့မဖြစ်နိုင်တော့တဲ့စာအုပ်ဖြစ်တာကြောင့်စာအုပ်ဝယ်ယူလိုသူများအနေနဲ့ဒီကျန်ရှိနေတဲ့ကမ်ပိန်း9ရက်မှာဝယ်ယူဖြစ်အောင်ဝယ်ယူလိုက်ကြဖို့တိုက်တွန်းပါရစေလို့ဆိုပါတယ်။ဝယ်ယူငွေချေပြီးမှာယူထားသူများအတွက်စာအုပ်များကိုလည်းနိုင်ငံလိုက်စတင်ပို့ဆောင်နေပြီဖြစ်ကကြာခင်မှာစာအုပ်များလက်ဝယ်ရောက်ရှိတော့မှဖြစ်တယ်လို့ဆိုပါတယ်ရှင်။ခုနောက်ဆုံးတရင်ကတော့ရှမ်းပြည်နယ်တောင်ကြီးမြို့ရှိဘက်124ကီလိုမီတာကွာလင်းခေမြို့နီးရေအောက်နဲ့10ကီလိုမီတာကိုပို့ဖို့ပြည်ရေ Richter scale 4.1 အဆင့်နဲ့အင်အားနည်းငယ်ရှိတဲ့မြင်းကလေးတစ်ခုလှုပ်ခတ်ခဲ့တဲ့တရင်ဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ကြီးမြို့ရှိဘက်124ကီလိုမီတာကွာလင်းခေမြို့နီးရေအောက်နဲ့10ကီလိုမီတာကိုပို့ဖို့ပြုက Richter scale 4.1 အဆင့်နဲ့အင်အားနည်းငယ်ရှိတဲ့မြင်းကလေးတစ်ခုလှုပ်ခတ်ခဲ့တယ်လို့NUG လူသားချင်းစာနာထောက်ထားရေးနဲ့ BNL ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။2025ခုနှစ်ဇူလိုင်လ24ရက်နေ့မြန်မာစံတော်ချိန်နနက် 6:15 မိနစ်အချိန်ကတည်းကရှမ်းပြည်နယ်တောင်ကြီးမြို့ရှိဘက်124ကီလိုမီတာကွာလင်းခေမြို့နီးညီအောင်နဲ့10ကီလိုမီတာကိုပို့ဖို့ပြုရေး Richter scale 4.1 အဆင့်နဲ့အင်အားနည်းငယ်ရှိသည့်မြင်းကလေးတစ်ခုလှုပ်ခတ်ခဲ့တယ်လို့ဖော်ပြပါတယ်။ဇူလိုင်လ24ရက်စွဲနဲ့ UN မြန်မာရဲ့ထုတ်ပြန်ချက်မှာတော့ငလင်ပီးရက်ပေါင်း100အလောမြန်မာနိုင်ငံတွင်အမျိုးသမီးနှင့်မိန်းကလေးများမှငလင်တံကိုဆက်လက်ခံစားနေရဆဲဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတွင်ပြင်အား9.9ရှိငလင်ကြီးလှုပ်ခတ်ခဲ့တာ3လကျော်ကြာခဲ့ပြီးမျိုးသမီးတွေနဲ့မိန်းကလေးတွေမှလုံခြုံမှုမရှိတဲ့ခေါလုံရတွေကနေမျိုးဆက်ပွားကျန်းမာရေးဆိုင်ရာစောင့်ရှောက်မှုတွေအထိကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်နေရဆဲဖြစ်ပါတယ်။ဥလသမကလူဦးရေရမငွေအဖွဲ့အနေနဲ့ဒေသခံဖွဲ့စည်းတွေနဲ့ပူးပေါင်းကကိုဝင်ဆောင်မိကလူများအတွက်တက်ကဲကုသမှုတွေစိတ်ကြမ်းမာရေးဆိုင်ရာပတ်မှုကူညီမှုတွေဖြင့်ထိခိုက်ခံစားရအောင်သူတွေကိုကာကွယ်ပေးရေးဝင်ဆောင်မှုတွေကိုဆက်လက်ပေးအပ်နေဆဲဖြစ်ပါတယ်လို့ဖော်ပြပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ပါကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနက်ဖြန်ဇူလိုင်လ25ရက်နေ့တွင်မူလေးဝဒခံမှန်းချက်တွေကတော့ပင်္ဂလာပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ပင်္ဂလာပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတည်းကမိုးသက်လေပင်တွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပင်ကြာစဉ်ရေပြင်းမြေပြင်လေဟာအနောက်တောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံပြမှုထိချုံရွာနိုင်ပါတယ်။မကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမူကြီးနိုင်ပါတယ်ရှင်။
ရေဒီယို NUG မှဆက်လက်တမ်းလွှင့်နေပါတယ်ခုဆက်လက်ပြီးမြို့သမီးကဏ္ဍမှာတော့တော်လန်ရေးဤအောင်မြင်ခြင်းအဖကပအပိုင်း169ကိုဖလော်ရာဟန်ကတင်ဆက်ပေးပါမယ်ရှင
်အားလုံးပဲမင်္ဂလာပါအခုတစ်ပတ်မြို့သမီးကဏ္ဍမှာမြမမြို့သမီးသူရဲကောင်းများရဲ့ပုံရိပ်အချို့နဲ့ယနေ့အချိန်မြမပြည်ကြီးရဲ့ပ ဖြစ်ပျက်နေတဲ့အကြောင်းအရာများကိုပြည်သူများသိရှိနိုင်ဖို့မျှဝေပေးချင်ပါတယ်။အပြုံးပြောများရဲ့စန့်ကျင်ဘက်ပုံရိပ်တင်းနဲ့တကွဝမ်းနည်းစရာတွေကိုတွေ့မြင်ရတိုင်းအသက်ပေးသည့်အထိနိုင်ငံရေးမှာပုံအပ်သွားသူတွေကိုနှမျိုးမိပါတယ်။ဘဝဆိုတာရေသေးမဟုတ်တာကိုတော့လက်ခံနိုင်ပေမဲ့ရေရှင်ကိုကူးခတ်ရသူတိုင်းကပိုပင်ပန်းကြပါတယ်။နိုင်ငံအရေးနဲ့အချင်းကြသူတွေဟာအသက်ပေးရတဲ့အထိမြန်မာနိုင်ငံရဲ့ရုံညံ့နဲ့စနစ်ကြီးဖို့တော့ခါတိမုံတီးမိတာတော့အမှန်ပါပဲ။တစ်ဖက်မှာလဲ CDM ချင်းတူရင်တောင်စိတ်လို့ကိုလို့ပျော်ပလို့ရတဲ့အနေအထားကအခြေအနေတစ်ခုကိုဖျက်ကျော်နိုင်ပြီမယ်။ပြည်တွင်းမှာရှိနေတဲ့ CDM များဘဝကအာဏာရှင်အဖွဲ့အစည်းအောက်မှာမပတ်သက်ခြင်းလဲပတ်သက်ရတဲ့အခါမျိုးတွေရှိသလိုပတ်သက်စရာအကြောင်းမရှိအောင်နေထိုင်ကြသူတွေပါစုံလဲစုစားလဲယူဘဝတွေဆိုပေမဲ့အခက်အခဲတွေဘလို့ပဲရှိပါစေမိမိတို့ဘဝကိုမိမိတို့ပြန်လဲတည်ဆောက်နိုင်ခဲ့ကြတယ်အများစုသော CDM များကတော့အရှိတရားရဲ့နောက်ကွယ်မှာမာနတရားကမိမိတို့ဘဝကိုကောင်းဆုံးတည်ဆောက်ကြတာပါပဲဒီတဲ့ဆိုတာကအချင်းကြသူနိုင်ငံရေးအချင်းသမားများရဲ့ဘဝအခြေအနေတွေပါခုတလောမှာဆိုနိုင်ငံရေးအကျဉ်းသမားများထဲမှာတည်ဆုံးသူတွေခက်စိတ်စိတ်အချင်းကြီးကိုရောက်နေတဲ့အနေထားပါဒါတောင်လူမသိသူမသိမမြင်ခွဲရမှာတည်ဆုံးသွားသူဘယ်နှယောက်ရှိနေမယ်ဆိုတာကျမတို့မသိနိုင်ခဲ့ပါဘူးမမြတာချင်းဆိုသည်မှာအာနာရှင်စနစ်မှာသာရှိနေသည်မဟုတ်ပါစနစ်နဲ့ဥပဒေမရှိသည့်အချိန်မှာမိသည့်အဖွဲ့အစည်းတိုင်းမှာမဆိုမမြတာမှုတွေကိုမိမိတို့ကိုယ်တိုင်ကျူးလွန်လာကြတာပါပဲအချို့လူမှုအတိုင်းဝိုင်းတွေမှာဆိုမတရားမှုနဲ့မမြတာမှုတွေကျဲပြန့်လာသည့်အခါတော်လှန်ရေးအတွက်နှောင့်နှေးမှုတွေဖြစ်လာပါတယ်ပြည်တွင်းနဲ့ပြည်ပပြည်မနဲ့တောင်ပေါ်မတူကွဲပြားသည့်လူနေမှုစနစ်မှာဖိနှိပ်ခံပြည်သူတွေရဲ့ဘဝကပိုပင်ပန်းကြပါတယ်ဒီခီးကိုကြိုက်နှစ်သက်လို့ဒီလန်းကိုတူတူလျှောက်ခဲ့ကြပေမဲ့စိတ်တတ်နဲ့ခွန်အားတွေကိုပေါင်းခတ်အနိုင်ကျင့်မှုတွေများလာသည့်အချိန်မှာမိမိတို့ဘဝတွေကိုအာနာရှင်ရဲ့လွတ်ရာလွတ်လန်းမှာတည်ပံနေထိုင်လာကြတယ်။အချို့ဆိုမိမိတို့ရွေးချယ်တဲ့လမ်းကိုနိုင်ငံသားတယောက်ရဲ့တောင်းကျေပွန်ခဲ့သည်ဆိုသည့်အနေထားမှာရပ်တန့်နေကြပြီးခံယူချက်ဖြင့်သာအဆုံးသတ်ထားကြတယ်။ယနေ့ချိန်ပြည်တွင်းရဲ့အနေထားကိုအချိန်တစ်ခုနဲ့စနစ်တစ်ခုကအပေပြတ်တို့သောမတရားမှုကိုမှကာကွယ်မှုမပေးနိုင်ပါယခုလိုအနေထားမှာပြည်သူတွေရက်တည်မှုကဘယ်သို့သောအနေထားကိုသွားနေကြလဲဆိုသည့်အရေးကနိုင်ငံအရေးမှာရေးပါလာသည့်အနေထားကိုရောက်ရှိနေပါပြီရွေးကောက်ပွဲဆိုသည့်အတန်းနဲ့ကနေဦးရှေပြေးကအာဏာရှင်ဘက်ကိုရိမ့်ရိုင်းလိုစိတ်ပြည်သူအများစုမှာမရှိကြပါဘူးဒါပေမဲ့ယနေ့အနေထားရမိသားစုဘဝများလုံခြုံရေးနဲ့အသက်အိုးအိမ်စီစဉ်ကားဆလို့လူမှုစည်းဝါးရေးဘာမကျန်ပြန်လည်တည်ထောင်ရင်းဆိုသည့်အခက်အခဲများကိုပြည်သူများကိုယ်တိုင်တက်မြောက်လာသည့်လူနေမှုစနစ်တစ်ခုအဖြစ်ရပ်တည်လာကြပါတယ်ပြည်သူများရဲ့အဓိကလိုအပ်ချက်ဖြစ်သည့်မိမိတို့ရဲ့လုံခြုံရေးကိုအကာအကွယ်မဲ့သည့်အနေထားအောက်မှမိမိတို့ကိုယ်တိုင်မိမိတို့ကာကွယ်ဆောင်ရှောက်ခြင်းသည်ဘဝလုံခြုံမှုတစ်ခုဖြစ်သည်ဆိုတာကိုလည်းယုံကြည်စွာလက်ခံလာကြတယ်အချိန်တိုင်းတာတစ်ခုအတွင်းအစိုးရဟူသည့်နှင့်ဝေကွာလာခြင်းလို့လဲဆိုရင်ရပါလိမ့်မယ်ဤကဲ့သို့လူမှုအတိုင်းဝန်းနယ်ပယ်တစ်ခုအဖြစ်ရပ်တည်လာသည်ကိုလဲပြည်သူလူထုအကြားအများဆုံးတွေ့လာရပါတယ်ယခုလိုပြည်သူများရဲ့အခြေအနေနဲ့အမှန်တရားကိုတော်လှန်ရေးတပ်ပေါင်းစုတွေလက်ခံကြရမှာဖြစ်ပါတယ်ယနေ့အချိန်မှာဖြစ်ပျက်နေတဲ့ဖြစ်ပျက်များတဲ့မှာအချို့သောကိစ္စရပ်များသည်မိမိတို့ကိုယ်တိုင်သိရှိထားဖို့လိုအပ်သည့်အချက်များလဲရှိနေပါသေးတယ်ပြည်သူတွေကပြည်သူတွေရဲ့ဘဝကိုသိရှိဖို့ဆိုပြည်သူတွေနဲ့တသားတည်းနေနိုင်ရမှာဖြစ်ပါတယ်ဒေါ်လန်ရဲတဲကရဲဘော်များရဲ့အခြေအနေကိုသိနိုင်ဖို့ဆိုဒေါ်လန်ရဲဘော်များနဲ့ထပ်တူရှိနေရပါမယ်နိုင်ငံရေးမှာပါဝင်ပတ်သက်သူများကိုဝေဖန်ထောက်ပြဖို့ဆိုမိမိကိုယ်တိုင်နိုင်ငံရေးသမားတယောက်ဖြစ်နေရပါမယ်ထောက်ပို့တယောက်ကြောင့်ကိုသိချင်းလျင်တော့မိမိကိုယ်တိုင်ထောက်ပို့ဖြစ်နေမှာဖြစ်ပါလိမ့်မယ်မမြင်ကွယ်ရမှာနေနေရတဲ့မတရားဖန်ဆီးအကျဉ်းချခံသူများဘဝတွေလွတ်မြောက်ဖို့ဆိုအတွင်းအပြင်စီးလုံးနေမှဖြစ်ပါလိမ့်မယ်ဒီအချက်တွေကိုထောက်ပြနိုင်ဖို့နဲ့အာဏာရှင်စနစ်အောက်ကလွတ်မြောက်ခြင်းမိမိတို့ရောက်နေတဲ့နေရာကနေအဝေးကြီးမှန်ပြောင်းနေလဲမကြည့်ပါနဲ့အ နီးလည်းမမှုန်စေပါနဲ့အပြူသဘောနဲ့မိမိကိုကိုတုံးတက်ထပ်ဖို့လိုသလိုအများရဲ့သဘောကိုလည်းလက်ခံနိုင်ဖို့ဒုဒန်စေရာလေးကိုထောက်ပြရင်တော်လန်ရဲ့အောင်မြင်မှုလှကဘာကိုတိဆောက်ကြပါစို့လို့ဤမျိုးသမီးကန္နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်
Video Energy ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတိုင်းရင်းသားဘာသာစကားအစီအစဉ်ဖြစ်ပါတယ်။ရှေးပိုးပြင်ဘာသာနဲ့တပတ်အတွင်းသတင်းများကိုမျိုးဦးသက်သာကတင်ပြပေးပါမယ်ရှင
်။အော်ချွန်လာဆိုင် Video Energy ကလည်းနေထောင်ပန်းစကက်ကဲထောင်အကန့်အကျုံတော့မလော်ထောင်ဖလုတ်ချက်ခိုင်းတော့စီလို့ယက်မျိုးဦးသက်သာလို့ချက်ပလန်နိုင်လည်းနော်ဒေါ်နာတက်ရင်နိုင်1GF အခြေခံအတူစစ်စင်ရေးတပြောင်းအပါစင်နှိမ့်နှိမ်ထုံနှိမ့်ချရဲ့တပြောင်းကျိုင်းလောင်ချက်ပလန်ဇူလိုင်လချစ်ပေတော့ကပတော်ဘီဝေးတပြောင်းကျိုင်းလောင်ဘို့ဦးနိပြူဟာတန်ချစ်တန်ပြူဟာမူဇော်ဒါကိုဒေါ်နာတက်ရင်နှိမ့်တက်ရင်မူဘူကျန်ကြီးမဟာမိတ်တာအကုတ်လဲမွေဝေး NMSPAD ညမညတက်တော့ RMA CUC ချုပ်ဘုံမူချုပ်စလုံထော MSRF တက်ရင်မူဘုံမူဒရန်ကွန် KNL တက်ရင်နှိမ့်ချင်တွေတက်ခွဲလတက်ခွဲမူတီလမုန်ထားမဟာမိတ်တမှုဟမွင်တဲ့နော်ရထောင်ဝိဒါစီလို့တပြောင်ကျိုင်းလောင်ဘုတ်ချက်တော်ကြက်ကိုပြူဟမှုစောဒါကိုကာခွေရေကုန်ကြီးဥယင်မှုနော်တပြောင်ကျိုင်းလောင်တဝူလာယုတောက်ကျူဖီလောင်ဝိဒါကိုဒေါ်နာတက်ရင်နေတက်ရင်မှုဘူကျန်ကြီးပေါ်ပြားလောင်ဖီဝိဒါစီလို့တပြောင်ကျိုင်းလောင်လော်လောင်ဝိဒါချက်ကန်ယု NMSPAD ညမညတက်တော့စီဦးစီချုပ်ဘုံမှုချုပ်စလုံထော်တီမဟာမိတ်ကိုစားဖီခံပြပြဝိဒါချက်ကန်ယုMSRF တက်ရင်မူပုံမှုတွင်ကုန်လော်ဂန်လောင်ဝိတာစီလို့အောင်းအော်ဖီဝီတပြောင်ကျိုင်းလောင်တီဖီလောင်ဝိတာအတာလိုက်အသွင်ယူဘာချိုင်တာအတာဩစာတက်ခွေမှုတဲ့ဖီလောင်ထိုင်ဝိတာကိုထရော်တော်တပြောင်ချတဲ့အကောင်ဖီလောင်အောင်းအော်ဝိတာချူတပြောင်ကျိုင်းလောင်ချလာမှုချခွတဲ့တော့တီဒီချမနိုင်လဲမခေါဖီလောင်ထိုင်ဝိတာယူတီရပါစီလို့ဂျပလန်နိုင်နေပယောင်တာပကုတ်ချုံဝိတာတာမနိုင်တယ်လချုံလေထောင်ပါလာလက်ခဲအန်ယူအိုအိုနောင်းလောင်လာချက်ဖော်တော့ချောင်းထွေဝိတာဂျပလန်ခေါပယောင်ပန်ပယောင်တာပကုတ်ချုံဝိဒါတာကိုလိချက်တာချမီရအိုတဝိဒါအခုချုံ KNU ညောင်လေးပင်ခရိုင်ကရင်အမျိုးသားလူမျိုးရေးတမတော် KNL တမဟာတန့်အိုအိုနောင်လောင်ချက်ဖောင်းတာဝူနိုင်ငံမွေဝေခမာယာရေရဟူချီလက်တိုက်ရင်တာဝူစူတီအောင်ဒီခမာယာနိုင်ချီတိုက်ရင်တာဝူနင်းမောင်နော်အတိအဝိဒါတာချက်လောင်ပွင့်ခဓာကုံပါချက်အမိမ့်မိတ်တယုဇူလိုင်လအတောင်းနိုင်ချိခ KNL ဌာနချုပ်ထောက်ထောင်ဝိဒါလိုက်အနိုင်ဖွင့်ယူတရားပါစီလို့တာဝူစူတီအောင်နော်ကိမနာခိုင်ဝိဒါရကွဲဖွင့်အခါပျောင်တာကုံလဲထောင်ဝိတိုက်နာကိုချုံနေဝိဒါကပုံဦးတဝိဒါတာတပြောင်းတပြောင်းချမ်းလောင်ဝင်တလန်နတ်တန်ကွင်အောင်မအော်ခုအော်ချင်းနာဝိဒါဖန်တာကင်လော်ဝိဒါကွန်တဝိဒါချမီရနော်လော်ဝိဒါစီလောပလေထောင်ဝိဒါအမီရလဝန်ခါဘာချက်ထိုင်ဖုန်နေထိုင်ဝိကွန်ချက်ပလာလောင်ထားဝိဒါအချောက်အော်တီအသေးတာဦးဘာလူဝိဒါမနေအခုကျုံထောက်ပြဝိဒါအချောက်ဖန်တောက်ထိုင်ဝိဒါချက်တော်ချမီရဦးနော်လော်ဝိဒါစီလောပျောင်တာအေကိုကြိုက်ဘူးကလေးထုံအေဖုံးရာခီအနီကြိုက်ဘူးရာခီဘာလာပထုတ်ပါလဖာနော်ပတိယထာလောတာပန်ဦးလေချတာမဲတယုံဘာအောဝိဒါကုကျုံမနေတဲ့နော်ကလိထောင်ပေါ ਈ ဆက်သက်ပြီးပါလာဘဘုံနောင်းလောင်ပြီးပါလာချက်ပေါနော်ဇူတီအောင်လောဝိဒါစီလောဂျပလန်နိုင်တဲ့နော်ကဆက်တူတကနော်အဖန်ပယံတာခါဝိဒါတိတ်နာဖာတို့ကုကျုံလေချလေချတိုင်းမနေတဲ့ရဲကဘာထိုင်အောဝိဒါကုကာချလကတိဝိဒါချက်ပလန်ကဆက်တူတကနော်အဖန်ပယံတာခါထောင်ဝိဒါတိတ်နာဖာတို့ကုကျုံလေချလေချတိုင်းမနေရဲကဘာထိုင်အောဝိဒါကုနောက်ကာချမနေလကတိဝိဒါနော် KNU မြစ်တဝဲခရိုင်ထောက်ထောင်ဝိဒါချက်ပလန်နော်စီလောချနာကလူအန်ယူဂျီဗီဒီယိုစတောက်ကထပ်ဖို့ဝင်မှာကမလို့တဲ့ကိုကလေးချက်ခုချက်တာဒီမှာလို့ဆိုင်အာနာရှင်စနစ်နီလာတင်နေဒီလူတွေတားရဲ့ဒီကနေ့ကတော့ဒီညနေပဲဗီဒီယိုအန်ယူဂျီရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနေ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပေးကြပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.3 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များ
လိုအားပေးမြရဲ့ Radio NUG ဖြစ်ပါရဲ့ရှင်။အရေးတော်ပုံအောင်ရမည်။